မြန်မာနိုင်ငံရန်ကုန်မန္တလေးစတဲ့မြို့ကြီးတချို့မှာဓာတ်ဆီဈေးတွေဒီကနေ့ရုတ်တရက်ခုန်တက်သွားပါတယ်။တချို့ဆိုင်တွေမှာဆိုရင်ဝယ်လို့မရဖြစ်နေတယ်လို့မြို့ကန်တချို့ကပြောပါတယ်။Octane 92အမျိုးအစားဓာတ်ဆီတလီတာဈေးကမနေ့နိုဝင်ဘာ30ရက်နေ့တုန်းက2180ကျပ်ရှိရာကနေပြီးတော့ဒီကနေ့တရက်နေ့မှာတော့တလီတာကို2510ကျပ်ဈေးတက်သွားတာဖြစ်ပါတယ်။ဒီဇယ်ဆီဈေးကတော့တိတိတသာတက်သွားတာမတွေ့ရပါဘူး။Octane 95အမျိုးအစားဓာတ်ဆီကလည်းတလီတာ2300ကျပ်ကနေဒီကနေ့2640ကျပ်ကိုတက်သွားပါတယ်။ဆီဈေးတွေကတလီတာကို340လောက်တက်သွားတာကြောင့်တရက်ထဲ15,000လောက်တက်သွားတာဖြစ်တယ်လို့ရန်ကုန်မှာနေတဲ့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဓာတ်ဆီဆိုင်ကိုကိုယ်တိုင်ရောက်ခဲ့တဲ့နောက်တယောက်ကလည်း95အမျိုးအစားဆိုရင်ဈေးတက်တာသာတွေ့ခဲ့ရပြီးတော့ဆီဖြည့်ဖို့ဆီမရှိဘူးလို့ VO မြန်မာပိုင်းကိုပြောပြပါတယ်။မန္တလေးမြို့မှာလည်းဓာတ်ဆီဈေးတွေ15,000နှုန်းဝင်းကျင်ဒီကနေ့တက်သွားတယ်လို့ဆီဈေးနှုန်းတွေကိုကိုးကားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကပြောကြပါတယ်။ဆက်သုံးစီလုပ်ငန်းလုပ်သူတွေအနေနဲ့အပြင်ပေါက်ဈေးထက်နည်းတဲ့ဗဟိုဘဏ်သတ်မှတ်ဒေါ်လာဈေးနဲ့ဓာတ်ဆီကိုဝယ်ခဲ့ရတာနေပြီးတော့ဒီကနေ့ဆပြီးတော့အပြင်မှောင်ခိုဒေါ်လာပေါက်ဈေးနဲ့ဝယ်ယူရတာကြောင့်ဓာတ်ဆီဈေးတွေတက်သွားရတာလို့လုပ်ငန်းရှင်တွေကရှင်းပြပါတယ်။ဒေါ်လာငွေလွှဲနှုန်းကိုဗဟိုဘဏ်ကမြန်မာငွေ2940ကျပ်ဝန်းကျင်သတ်မှတ်ထားတာပါ။ဆက်သုံးစီလုပ်ငန်းရှင်တွေအနေနဲ့အဲ့ဒီနှုန်းနဲ့မဟုတ်ဘဲအပြင်မှောင်ခိုပေါက်ဈေးဖြစ်နေတဲ့ဒေါ်လာကို3400ကနေ3500ကျပ်ဈေးနဲ့ဝယ်ယူခဲ့ကြရတာဖြစ်ပါတယ်။ဒါရင်မကရှေ့သတင်းမှတ်ကဆပြီးတော့ဆက်မှုစုံတွေအတွက်ဆက်သုံးစီတွေကိုစစ်ကောင်စီကခွဲရမ်းနဲ့ရောင်းချပေးတော့မှာမဟုတ်ဘဲကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI နဲ့ဆက်မှုဇုံတွေကကိုယ့်အစီအစဉ်နဲ့ကိုယ်ဝယ်ယူသုံးဆွဲချဖို့ညွှန်ကြားထားတယ်လို့ဆက်မှုဇုံလုပ်ငန်းရှင်တွေကပြောနေကြပါတယ်ရှင်။